This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်စက်တင်ဘာလ6ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောက်လုတ်ချက်ကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ6ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီရီသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရီသတင်းကတော့6မြို့ကခလာရ73နဲ့စလီမြို့မှာရှိတဲ့ကမာယာ116တရင်ကိုရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့ရပါစစ်သား35ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါလေ။မကွေးတိုင်းတွေက6မြို့မှာရှိတဲ့ခလာရ73နဲ့စလီမြို့မှာရှိတဲ့ကမာယာ116တရင်ကိုရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့ရမှာစစ်သား35ဦးသေဆုံးသွားတယ်လို့မကွေးတိုင်းပကဖဒရုန်းလက်ရုံးတပ်ဖွဲ့ဖြစ်တဲ့တိန်ငှက်နဲ့စိတ်ဖြူတော်လင်းတပ်ဦးကထုတ်ပြန်ထားပါလေ။စက်တင်ဘာလ4ရက်ည9:45မိနစ်မှာ6မြို့အခြေဆိုင်တမ88လက်အောက်ခံခလာရ73ကိုရှော့တိုက်ဒုံး short range missile 9လုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့ရမှာပြစ်မှတ်ကိုထိမှန်ပေါက်ကွဲခဲ့တာကြောင့်အကြမ်းဖက်စစ်သား20ဦးထပ်မင်းသေဆုံးကအများပြားတင်ရရသွားတာကြောင့်လူနာတင်ရင်တွေနဲ့တဲသွားတယ်လို့ဆိုပါတယ်။ဒါပြင်ခလာရ73ကိုရောက်နေတဲ့ပေါင်းမြို့ကနေရေကာပို့ရင်အစီး90နဲ့အချို့သောရင်တွေထိမှန်ပျက်စီးသွားခဲ့ပြီးမောင်းလို့ရတဲ့ကားတွေညာတွင်ချင်းကြောက်ပရောင်းမြို့ဘက်တုတ်ချေတင်မောင်းနှင်သွားတယ်လို့အသိပေးပါတယ်။စလီမျိုးအခြေဆိုင်ခမရ416တရင်ကိုရှော့တိုက်တုံး၈လုံးပစ်ခတ်ခဲ့ရမှာတော့နှလုံးဟာချိုးရင်းသွားပေမဲ့၆လုံးကတော့ပြင်မှတ်ကိုထိမှန်ပေါက်ကွဲခဲ့တာကြောင့်အကြမ်းဖက်စစ်ကောင်စီတပ်သား15ဦးသေဆုံးကအများပြားဒဏ်ရာရသွားတယ်လို့မကွေးတိုင်းပကဖဒရုန်းလက်ရုံးတပ်ဖွဲ့တောင်းရှိသူကပြောပါတယ်။ဒီတိုက်ခိုက်မှုနှစ်ခုမှာသေဆုံးသွားတဲ့အကြမ်းဖက်စစ်သား35ဦးအပါအဝင်ဒဏ်ရာရသူတွေနဲ့ဆိုရင်80ကျော်ရှိပြီးသေဆုံးသွားသူတွေကိုတော့ညာရင်းချင်းခိုးချောင်ခိုးဝတ်နဲ့မြေမြုပ်တကြိုလိုက်တယ်လို့လည်းဆိုပါတယ်။ချုံမြို့မှာရှိတဲ့ခလာရ73နဲ့စလီမြို့မှာရှိတဲ့ခမာယ116တရင်ကိုမကွေးတိုင်းပကဖဒရုန်းလက်ရုံးတပ်ဖွဲ့ဖြစ်တဲ့သိန်းငှက်နဲ့စိတ်ဖြူတော်လိုင်းတပ်ဦးနဲ့6သခင်ဖိုးလာကြီးတပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးတော်လိုင်းရဲဘော်တွေဘက်ကတော့အထူးကံမရှိဘူးလို့သိရပါပါတယ်ခင်ဗျာ။ဆလဘီရေပြည်မြို့နယ်စရင်စုရွာကထွက်လာတဲ့စစ်တပ်စစ်ကြောင်းကိုတိုက်ခိုက်မှုမှာစစ်သား9ဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တနင်္လာနေ့တိုင်းရေပြည်မြို့နယ်စရင်စုရွာကနေထွက်လာတဲ့ဂျမ်ဘတ်စစ်တပ်စစ်ကြောင်းကိုတိုက်ခတ်ရမှာစစ်တပ်ဘက်က9ဦးသေဆုံးသွားတယ်လို့ကံပေါက် Defense Force ကထုတ်ပြန်ထားပါတယ်။ရေပြည်မြို့နယ်စရင်စုရွာကထွက်လာတဲ့ဂျမ်ဘတ်စစ်တပ်စစ်ကြောင်းနဲ့ပက်ကင်းထွက်လာတဲ့တော်လိုင်းတပ်ဖွဲ့တွေဩဂုတ်လ29ရက်နေ့မနက်9နာရီခွဲချိန်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီပွဲဟာနိုင်ဝက်လောက်သာကြာခဲ့ပေမဲ့ဂျမ်ဘတ်စစ်တပ်ဘက်ကတော့9ဦးသေဆုံးပြီးတော်လိုင်းတပ်ဖွဲ့ဘက်ကရဲဘော်2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကံပေါက် Defense Force ကအသိပေးပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မှာစစ်တပ်စစ်ကြောင်းဟာ .5 တပ်ဆင်ထားတဲ့ကားနှစီနဲ့အတူအင်အားထပ်ဖြစ်ပြီးစရင်စုရွာနဲ့တောင်ရင်အင်းရွာကိုဝင်ရောက်စီးနှင်ပြီးအိမ်တွေကိုမီးရှို့ဖျက်ဆီးကာပြည်သူပိုင်ပစ္စည်းတွေကိုကားတွေနဲ့တင်ဆောင်သွားတယ်လို့သိရပါဗျ။အဲ့ဒီအကြမ်းဖက်စစ်တပ်စစ်ကြောင်းဟာတောင်ရင်အင်းရွာကိုရိတ်ခါဝင်ယူတဲ့စစ်ဘေးရှောင်ရွာသားနှုတ်ကိုလည်းဖမ်းဆီးတပ်ဖြတ်ခဲ့တာကြောင့်တောင်ရင်အင်းဖားချောင်းစရင်စုစတဲ့ရွာတွေကဒေသနေပြည်သူတွေဟာလက်ရှိအချိန်ထိစစ်ဘေးရှောင်နေရတယ်လို့လည်းသိရပါဗျ။စရင်စုရွာကနေထွက်လာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုဒေါနာစစ်ကြောင်း3 KBDF ဒေါနာတပ်ခွဲ6ဝေဟင်တပ်ခွဲဒေါနာတပ်ခွဲ9 LPF ဘာထူးတပ်မတော် BHA ရေပြည်မြို့နယ်ပကပ္ပနဂရီပြောက်ချတပ်ခွဲဒဝဲပြည်သူ့ကာကွယ်ရေးတပ်ဦး DDPTF ဇင်ယောတပ်ဖွဲ့ရမညမိုတက်တော် RMA KNLA တပ်မဟာ6တရင်28ကီလိုကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရေပြူမြို့နယ်စရင်စုကျေးရွာနီးမှာဩဂုတ်လ28ရက်နေ့တုန်းကလည်းစစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းနဲ့တော်လိုင်းတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာရှိပြီးအကြမ်းဖက်စစ်တပ်ဘက်ကစစ်သား30ထက်မနည်းသေဆုံးကတော်လိုင်းပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ရဲဘော်တအူးမြင့်မြတ်စွာအသက်ပေးလူခဲ့ရပါတယ်ခင်ဗျာ။အခုတခါတင်ဆက်ပြီးမှာကတော့အရော်မြို့နယ်ကအများပြည်သူအသုံးပြုတဲ့လမ်းမှာစစ်တပ်ကနင်းမိုင်းတွေထောင်ထားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းအရော်မြို့နယ်ကအများပြည်သူအသုံးပြုနေတဲ့လမ်းပိုင်းမှာအကြမ်းဖက်စစ်တပ်ကနင်းမိုင်းတွေထောင်ထားခဲ့တယ်လို့ဘုံရောင်မြို့နယ်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်။အရော်မြို့နယ်ကမ်းပြူရွာနဲ့မနောရမကျေးရွာကိုသွားတဲ့လမ်းပိုင်းမှာစစ်တပ်ကထောင်ထားတဲ့မိုင်းတွေကိုပြည်သူကာကွယ်တပ်ဖွဲ့ကမနေ့ကစက်တင်ဘာလ5ရက်မှာစတွေ့တာလို့ဆိုပါတယ်။အရော်မြို့ကနေထွက်လာတဲ့စစ်တပ်စစ်ကြောင်းတစ်ခုဟာပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့မှာကမ်းပြူရွာမှာအခြေချပြီးပတ်ဝန်းကျင်ရွာတွေကိုစစ်ကြောင်းထိုးကာဆက်ရှိနေမှာတော့အရတော်မျိုးရင်းကိုပြောင်းဝင်သွားတယ်လို့သိရပါတယ်။အဲ့ဒီစစ်ကြောင်းအရတော်မျိုးရင်းပြောင်းချိန်မှာအကြမ်းဖက်စစ်သားတွေကအများပြည်သူထိခိုက်စေလိုတဲ့ရည်ရွယ်ချက်နဲ့နင်းမိုင်းတွေထောင်ထားခဲ့တာလို့ဒေသနေသူတွေကဆိုပါတယ်။စစ်တပ်ကထောင်ထားတဲ့မိုင်းတွေတွေ့ရှိခဲ့တဲ့လက်ရှောက်ကိုပြည်သူကာကွယ်တပ်ဖွဲ့တွေကစစ်ဆေးရှင်းလင်းပေးခဲ့တယ်လို့လည်းအသိပေးပါတယ်။အများပြည်သူအသုံးပြုတဲ့လမ်းတွေမှာမိုင်းထောင်တာမျိုးတွေလှုပ်လှိပ်ရှိတာကြောင့်ပြည်သူလူထုအနေနဲ့စစ်တပ်စစ်ကြောင်းတွေပြန်လည်ဆုတ်ခွာသွားချိန်မှာအလင်းစလိုဖြတ်တန်းသွားလာတာမျိုးမလုပ်ကြဘူးဒေသရင်းတော်လိုင်းအင်အားစုတွေကတိုက်တွန်းထားပါတယ်ခင်ဗျာအခုဆက်လက်ပြီးငပဲမြို့နယ်အတွင်းနှစ်နာရီကြာဖြစ်ခဲ့တဲ့တိုက်ပွဲမှာအထိနာသွားတဲ့စစ်သားတွေလက်နက်ခဲယံတွေထားပြီးထွက်ပြေးသွားတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မကွေးတိုင်းငပဲမြို့နယ်စွန်တက်ကျေးရွာနီးမှာဖြစ်ခဲ့တဲ့နှစ်နာရီကျော်ကြာတဲ့တိုက်ပွဲမှာအထိနာသွားတဲ့စစ်သားတွေဟာလက်နက်ခဲယံတွေထားခဲ့ပြီးထွက်ပြေးသွားတယ်လို့ရခိုင်တပ်တော် AA ကမနေ့ကစက်တင်ဘာလ5ရက်ညပိုင်းမှာထုတ်ပြန်လာပါတယ်ငပဲမြို့နယ်စွန်တက်ကြီးရွာအရှေ့မြောက်ဘက်မီတာ2800ခန့်ကွာမှာစက်တင်ဘာလ4ရက်နေ့နေ့လယ်12နာရီကျော်အချိန်ကဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့အခုလိုပဲထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။အကြမ်းဖက်စစ်တပ်ရဲ့စကားခ18လက်အောက်ခံကမရ94နဲ့ဆောက်လုပ်ရေးအင်ဂျင်နီယာတပ်ခွဲ96တရင်တို့ကစစ်သားတွေပါတဲ့ပူးပေါင်းစစ်ကြောင်းနဲ့ရခိုင်တပ်တော် AA တို့ထိတွေ့တိုက်ပွဲဟာ2နာရီကျော်ကြာတယ်လို့သိရပါတယ်။ဒီတိုက်ပွဲမှာတော့စစ်သားတွေထိနာသွားပြီးလက်လက်ခဲယံတွေနဲ့စစ်သုံးဆောင်ပစ္စည်းတွေတဲ့ကျော်ဘိတ်တွေအများပြားထားခဲ့ကပြန်လည်ဆုတ်ခွာသွားတယ်လို့ AA ကဆိုပါတယ်။အချမ်းပဲစစ်တပ်ဟာသူတို့အာသာချက်ဖြစ်တဲ့လေကြောင်းပစ်ကူ၊ရေကြောင်းပစ်ကူအတန်အသင့်အစစ်မြင့်တဲ့ drone တွေနဲ့စစ်ရင်အားအများပြားသုံးပြီးတော်လိုင်းတပ်တွေစိမ့်ပိုက်ထားတဲ့နေရာတွေကိုအခုနှစ်မလဇန်ပိုင်းကစလို့ထိုးစစ်ဆင်တိုက်ခတ်ခဲ့ရမှာအောင်မြင်မှုအနည်းငယ်ရရှိခဲ့တာရှိပေမဲ့ရခိုင်တပ်တော်ရဲ့ခုခံစစ်နဲ့တံပြန်တိုက်စစ်တွေကြောင့်အလူးလဲခံရပြီးခွေးပြေးဝက်ပြေးထွက်ပြေးနေရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အချမ်းပဲစစ်တပ်ရဲ့စကခ18အပြင်စကခ14ကတရင်တွေမှာအတင်းအဓမ္မစစ်သားသစ်စုဆောင်ခံရပြီးစစ်တနန်းဆင်းလာကြတဲ့ရဲဘော်သစ်တွေကိုတုံးပြီးဗကိုးတိုင်းနဲ့ရခိုင်ဒေသထိစပ်တဲ့နေရာတွေကိုအင်အား1500ခန့်ထပ်တိုးပြီးမယမနာထိုးစစ်ဆင်နေတာကြောင့်ဗကိုးရခိုင်အစက်ကနေရာချို့မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ AA ကအသိပေးပါတယ်။ AR တိုင်းနဲ့ရခိုင်အစက်မကွေးတိုင်းနဲ့ရခိုင်အစက်နေရာတွေမှာလည်းအချမ်းပဲစစ်တပ်ကသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့နေရာတွေပြန်လည်ရရှိဖို့အားထုတ်နေတာရှိပေမဲ့ရခိုင်တပ်တော်ရဲ့စူးစီးညညွတ်တဲ့ခုခံစစ်တံပြန်ထိုးစစ်အောက်မှာထိခိုက်ကြဆုံးမှုများစွာနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်။အခုနှစ်ဖေဖော်ဝါရီလ4ရက်နေ့ကဖြစ်ခဲ့တဲ့မကွေးတိုင်းဂုံစီယိုဒေသတိုက်ပွဲမှာဆိုရင်အမှတ်69ချင်းလင်းတပ်မဌာနချုပ်အမှတ်992နီးပြူဟာဖွဲ့ကအသက်46နှစ်အရွယ်ဒုတိယဗိုလ်မှူးကြီးကျော်ကျော်သက်ယာယီနီးပြူဟာမှုအပါအဝင်ဗျူဟာယုံအဖွဲ့ဝင်18ဦးကိုရခိုင်တပ်တော်ကလက်ရဖမ်းဆီးမိခဲ့တယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ရန်ကုန်မှာဩဂုတ်လအတွင်းစစ်အုပ်စုရဲ့ဖမ်းဆီးတာခံရတဲ့သူ160ကျော်ရှိလာတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရန်ကုန်မြို့တော်မှာဩဂုတ်လအတွင်းစစ်အုပ်စုရဲ့မတရားဖမ်းဆီးတာခံခဲ့ရတဲ့သူ160ကျော်ရှိတယ်လို့မြေပြင်သတင်းတွေကိုဖော်ပြပေးနေတဲ့ Dragon Scout Network RSN ကထုတ်ပြန်ထားပါတယ်။သတင်းတိကျတဲ့ဖမ်းဆီးခံရသူ23ဦး၊လမ်းပေါ်သွားနေချိန်မှာဖမ်းဆီးခံရသူ59ဦး၊လမ်းဘေးထိုင်နေချိန်မှာဖမ်းဆီးခံရသူ3ဦးအဲဇင်းအပါဝင်ရှောင်းတခင်စစ်ဆေးမှုတွေကြောင်းဖမ်းဆီးခံရသူ36ဦး၊တေချာတဲ့အကြောင်းအရာမရှိဘဲဖမ်းဆီးခံရသူ45ဦးနဲ့လိန်ညာဖမ်းဆီးခံရသူ2ဦးစုစုပေါင်း169ဦးဖြစ်တယ်လို့ RSM ကအသိပေးပါတယ်။ရောင်တိုင်းမှာရှိတဲ့မြို့နယ်22ခုကဒေသနေပြည်သူတွေကိုဖမ်းဆီးခဲ့တာဖြစ်ပြီးလှိုင်နဲ့ဒေါ်ပုံမြို့နယ်တို့က19ဦးစီနဲ့အများဆုံးဖြစ်ခဲ့တယ်လို့သိရပါတယ်။ဖမ်းဆီးခံထားရသူတွေက33ဦးကိုတော့စစ်တနန်းကျောင်းနဲ့အချင်းောင်တွေကိုပို့ဆောင်ခဲ့ပြီးပြန်လွတ်လာသူ25ဦးရှိပေမဲ့ကျန်တဲ့109ဦးရဲ့နောက်ဆက်တွဲအခြေအနေကိုမသိရှိရသေးဘူးလို့ RSN ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖမ်းဆီးခံရသူတွေထဲမှာအသက်မပြည့်သူ3ဦး၊စိတ်ကျန်းမာရေးမကောင်းသူ2ဦး၊တော်လိုင်းလှုပ်ရှားမှုမှာပါတယ်ဆိုတဲ့ဆွဆွဲချက်နဲ့11ဦး၊ CDM လုပ်ပြီးရှောင်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ကျောင်းဆရာမ2ဦး၊စစ်ဘေးရှောင်ရခိုင်လူမျိုး2ဦးနဲ့က ခွဲစိတ်မှုခံယူထားတဲ့ချင်းလူမျိုးတဦးပါဝင်နေတာကိုလည်း RSN ကထူးခြားချက်အနေနဲ့ဖော်ပြထားပါတယ်။ဒါပြင်လှိုင်းကျင့်မြင်နိုင်တဲ့တာဝန်မျိုးတွေတို့မှာပစ္စည်းရွှေပြောင်းမှုရှိတဲ့ဆိုပြီးလူတစုကခေါ်ဆောင်သွားပြီးတဲ့နောက်အဆက်အသွယ်ပြတ်နေသူ10ဦးရှိခဲ့တယ်လို့လည်းအတည်ပြုထားပါတယ်။ဖမ်းဆီးခံရသူတွေထဲမှာမူရစေးလောင်ကစားလိန်အပျော်ပါးကြောင့်ဖမ်းဆီးခံရသူတွေမပါဘူးလို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ Radio NUG မှဆက်လက်တင်ပြနေပါတယ်စီရေးသတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုလူဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါလေခင်ဗျာ
မင်္ဂလာညချမ်းပါရှင်2025ခုနှစ်စက်တင်ဘာလ6ရက်ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမှမှာပထမဆုံးတင်ပြပေးမယ့်သတင်းကတော့ပခိုင်တက်တော့ပူချုပ်ထွန်းမြတ်နိုင်တဲ့တွေ့ဆုံခဲ့တယ်လို့ဒေါက်ဆင်စကြီးရဲ့သားဖြစ်သူပြောကြားတဲ့သတင်းပဲဖြစ်ပါတယ်ပခိုင်တက်တော့ကစီဦးစီးချုပ်ဖြစ်တဲ့ပူချုပ်ထွန်းမြတ်နိုင်တဲ့အွန်လိုင်းကနေတွေ့ဆုံခဲ့တဲ့အကြောင်းလူလူကောင်းဆောင်ဒေါက်ဆင်စကြီးရဲ့သားဖြစ်သူကိုထင်းလင်းခေါ် Kim Harris ကဒီနေ့စက်တင်ဘာလ6ရက်မှာထုတ်ဖော်ပြောဆိုလိုက်ပါတယ်ဖရယ်မြန်မာပြည်တွင်ညညွတ်ခိုင်မာသောအင်အားလို့ခေါင်းစဉ်ပေးပြီး Kim Harris ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေအတည်ပြုလာတာဖြစ်ပါတယ်ဗန်နီကတွေ့တယ်ဆိုတာအတိအကျပြောမထားပေမဲ့ကြာသေးခင်ကမှအွန်လိုင်းကတက်ဆင့်တွေ့ဆုံခဲ့တာလို့နားလည်ရပါတယ်ဒီလိုတွေ့ဆုံရမှဗိုလ်ချုပ်ကြီးထွန်းမြတ်နိုင်ကမိမိကိုအထူးလေးစားကြောင်းမိမိဂျမမာကြီးကိုစိုးရင်ကြောင်းပြောပါတယ်မိမိနဲ့နိုင်ငံအကျဉ်းသားတွေကိုမလွတ်ပေးပဲယုံကြည်စိတ်ချရတဲ့ငင်းချမ်းရေးကိုမတီးဆောက်နိုင်ဘူးလို့ခိုင်ခိုင်မာမာပြောခဲ့ပါတယ်လို့ Kim Harris ကဆိုပါတယ်။သူအနေနဲ့လည်းကိုထွန်းမြတ်နိုင်တဲ့သူတပ်ဖွဲ့တွေချိန်တို့တွင်းမှာရရှိခဲ့တဲ့အောင်မြင်မှုတွေကိုအင်မတန်ချီးကျူးဂုဏ်ပြုမိကြောင်းပြောခဲ့တယ်လို့လည်း Kim Harris ရဲ့လူမှုကွန်ရက်စာမျက်နှာကဖော်ပြထားပါတယ်။ဗိုလ်ချုပ်ထွန်းမြတ်နိုင်စီကနေရခိုင်ပြည်သူတွေကြုံတွေ့နေရတဲ့ပြည်ပခန့်တွေနဲ့စစ်ဘေးရှောင်နေချိန်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုပိုပြီးသိရှိနားလည်ခဲ့ရပြီးသူတို့ရဲ့စဉ်ညက်ခံတဲ့ဇွဲရှိတိခတ်မှုတွေဟာမြန်မာနိုင်ငံအနှံ့မှအတူတကွလက်တွဲလှုပ်ဆောင်မှုအင်မတန်လိုအပ်တယ်ဆိုတာသတိပေးနေတယ်လို့မြင်ပါတယ်လို့လည်းမှတ်ချက်ပြုထားပါတယ်။ဒီတွေ့ဆုံမှုကနေသူတို့နှစ်ဦးယုံကြည်ရတဲ့မိတ်ဆွေတွေအနေနဲ့ရှိဖို့တဦးဟုတ်တဦးပံ့ပိုးကူညီဖို့လူတိုင်းဂုဏ်သိက္ခာရှိစွာနဲ့ငြိမ်းချမ်းစွာနေထိုင်နိုင်မဲ့ Federal Democracy မြန်မာနိုင်ငံဖြစ်လာအောင်ဆက်လက်ကြိုးပမ်းသွားဖို့သဘောတူခဲ့ကြတယ်လို့ဒေါက်ဆန်းစုကြည်ရဲ့သားဖြစ်သူကိုထင်းလင်းကောင် Kim Harris ကသိပေးထားပါတယ်ရှင်။ဆလဘီဒေါန်ဆန်းစုကြည်ရဲ့ကျမ၏အချိန်နဲ့အများပြည်သူအချိန်နဲ့တပင်းညီတိအောင်ထုတ်ပြန်ပေးဖို့ပါဝင်အချက်၄ချက်မြန်မာနိုင်ငံရှိနေများကောင်စီတောင်းဆိုတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ဒေါန်ဆန်းစုကြည်ရဲ့ကျမ၏အချိန်တွေကိုအများပြည်သူအချိန်နဲ့တပင်းညီတိအောင်ထုတ်ပြန်ပေးဖို့ပါဝင်အချက်၄ချက်ကိုမြန်မာနိုင်ငံရှိနေများကောင်စီအုပ်စုကတောင်းဆိုလိုက်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်လူလူကောင်းဆောင်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့ကျင်းနံတွေကျမ၏အချိန်နဲ့ပတ်သက်လို့မြန်မာနိုင်ငံရှိနေများကောင်စီကဥရေနဲ့ညီဒီနေ့စက်တင်ဘာလ6ရက်မှာတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကိုဖန်စီထိန်သိမ်းပြီးပြစ်ဒဏ်ချမှတ်ထားတာဟာဥပဒေနဲ့မညီဘူးလို့မြန်မာနိုင်ငံရှိနေများကောင်စီကခုနှစ်ဇွန်လ14ရက်မှာထုတ်ပြန်ကြေညာခဲ့ပါတယ်။လက်ရှိမှာလူလူကောင်းဆောင်တောင်းဆန်းစုကြည်အနေနဲ့သက်80အရွယ်ကိုရောက်ရှိနေပြီးသူ့ရဲ့နှလုံးရောဂါဝေဒနာပြင်းထန်စွာခံစားနေရပေမဲ့အဲ့တွေခွင့်ပြင်ပနဲ့ဆက်သွယ်ခွင့်လုံးဝမရတဲ့အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်သူမအနေနဲ့လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုရတယ်မရဘူးဆိုတာဘယ်သူမှမသိနိုင်တဲ့အခြေအနေဖြစ်နေတယ်လို့မြန်မာနိုင်ငံရှိနေများကောင်စီကပြောပါတယ်။ဘယ်လိုပဲဖြစ်နေပါစေပြည်ပဆိုင်ရာလူ့ခွင့်ရေးကြေညာစာတမ်းနိုင်ငံသားနဲ့နိုင်ငံအခွင့်အရေးဆိုင်ရာသဘောတူစာချုပ်စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတို့မှာနိုင်ငံသားတယောက်ရာသီညာဆိုင်တဲ့အခွင့်အရေးတွေကိုအတိအကျဖော်ပြထားတယ်လို့ဆိုပါတယ်။ဒါအပြင်ကျင်းနာများအုပ်ပရေပုံမှ39နှစ်အရာလဲကျင်းသားတဦးကျမ်းမာရေးမကောင်မှုဆိုရင်သူ့ရဲ့ကျမ်းမာရေးခြင်းနေပေါ်မှုတွေပြီးချက်ချင်းလုံလောက်တဲ့စေကူသားခွင့်ပေးရမယ်ဆိုတာကျင်းနာတာဝန်ရှိသူတွေမဖြစ်မနေလိုက်နာရမယ်လို့လည်းထောက်ပြထားပါတယ်။နိုင်ငံတော်ဒိုင်မင်ဂန်ပုတ်ကူလည်းဖြစ်လူလူကောင်းဆောင်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးခြင်းနေဟာဆိုရင်ရတဲ့အခြေအနေဖြစ်တာကြောင့်သူမရဲ့မိသားစုဝင်ဒါမှမဟုတ်ရှေ့နေတဲ့အမြန်ဆုံးတွဲဆောင်ခွင့်ပေးဖို့လုံလောက်တဲ့စေကူသားမှုတွေကိုချိန်နဲ့တပြေးညီဆောင်ရွက်ပေးဖို့သူမရဲ့ကျမရဲ့ခြင်းတွေကိုချိန်နဲ့တပြေးညီညပြည်သူတိအောင်ထုတ်ပြန်ပေးဖို့ကမ္ဘာ့ချက်ချင်းနေဖွဲ့တာဝန်ရှိသူတွေတောင်းဆိုလိုက်ရင်ဒေါက်ဆန်းစုကြည်နဲ့တွဲဆောင်ဝင်ပေးဖို့စတဲ့အချက်၄ချက်ကိုမြန်မာနိုင်ငံရှိနေများကောင်စီကဥပဒေနဲ့ညီတိုက်တွန်းတောင်းဆိုထားပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ data light CDM စုဖွဲ့မှုများပေါ်ပေါက်လာစေရင်လွတ်လပ်သော CDM နိုင်ငံဝန်ထမ်းတို့အဖွဲ့အစည်းဖြစ်မြောက်ရေးကော်မတီနဲ့ KNP CDM နိုင်ငံဝန်ထမ်းကောင်စီတို့တွဲဆောင်ဆွေးနွေးတဲ့သတင်းဖြစ်ပါတယ်။ လွတ်လပ်သောစီရမ်နိုင်ငံဝန်ထမ်းတို့ဖွဲ့စည်းပြည်ညာရေးကော်မတီသည်ဒုတိယကြိမ်စီရမ်နိုင်ငံဝန်ထမ်းတို့ညီလာခံမှပေးအပ်ထမ်းဆောင်စေသောတာဝန်ဝတ္တရားများအနက်မှဒေသလိုက်စီရမ်စုဖွဲ့မှုများပေါ်ပေါက်လာစေရေးလွှမ်းမိုးမှုမရှိပံ့ပိုးကူညီရေးနှင့်ပြည်ပေါ်အားကောင်းပြီးသောဒေသလိုက်စုဖွဲ့မှုများနှင့်တွဲဆုံဆွေးနွေးခြင်းလုပ်ငန်းစဉ်များကိုအင်အားစိုက်ထုတ်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့သတင်းထုတ်ပြန်ပါတယ်။ထပ်ပါတာဝန်ပေးချက်အရဖြစ်ပေါ်အားကောင်းပြီးတော့ဂီနီပြည်စီရမ်နိုင်ငံဝန်ထမ်းကောင်စီနဲ့စက်တင်ဘာလ4ရက်နေ့မှာစတင်တွေ့ဆုံခဲ့ပါတယ်။ဆိုပါတွေ့ဆုံမှုမှာပြည်မျိုးရေးကော်မတီမှနေပြီးဒုတိယကြိမ်နိုင်ငံလုံးဆိုင်ရာစီရမ်နိုင်ငံဝန်ထမ်းတို့ညီလာခံမှတဆင့်ပေးအပ်လိုက်သောလုပ်ငန်းတာဝန်များကိုရှင်းလင်းတင်ပြခြင်းနဲ့ဆက်လက်လှုပ်ဆောင်နေသည့်များကိုမျှဝေခြင်း၊ကြုံတွေ့နေရသည့်အခက်အခဲများကိုဆွေးနွေးခဲ့ပြီးဂီနီပြည်စီရမ်နိုင်ငံဝန်ထမ်းကောင်စီဘက်မှအောက်ခြေမှစတင်စုဖွဲ့ရေးစီရမ်နိုင်ငံဝန်ထမ်းများအားလုံးပါဝင်နိုင်သောစုဖွဲ့မှုအထူးဖြစ်လာနိုင်အောင်ကြိုးပမ်းအားထုတ်ခဲ့ရပုံများနဲ့လက်ရှိစီရမ်နိုင်ငံဝန်ထမ်းများကိုကူညီပတ်မှုနှင့်မူများနဲ့ရှင်းစင်လုံဆောင်မဲ့လုပ်ငန်းများကိုရှင်းလင်းတင်ပြခဲ့ပြီးနှစ်ဖက်ပြန်လည်ဆွေးနွေးခဲ့ကြကအစည်းအဝေးကိုအမြင့်စွာအဆုံးသတ်ခဲ့ပါတယ်ရှင်ဆက်လက်ပြီးစီပေးဆောင်ပြည်သူများအကူအညီပေးရေးအစီအစဉ်စတင်နေပြီလို့ပြည်သူညီညွတ်ရေးတပ်ဦးကြီးညာတဲ့သတင်းကိုတင်ပြပေးပါမယ်အေအာရီမကွေပဲခူးတိုင်းအနောက်ချမ်းနဲ့ပြည်သူ့ညီညွတ်ရေးတပ်ဦးတရှိရလူမျိုးစုဒေသတွေကစစ်ဘေးရှောင်ပြည်သူတွေကိုအကူအညီပေးမဲ့အစီအစဉ်စတင်နေပြီလို့ပြည်သူ့ညီညွတ်ရေးတပ်ဦးကဒီနေ့စက်တင်ဘာလ6ရက်မှာကြေညာလိုက်ပါတယ်။ဂျမစစ်တပ်ကတော်လှန်ရေးဖွဲ့စည်းတွေနဲ့ရဲသားပြည်သူတွေပေါ်ထိုးစစ်ဆင်တိုက်ခိုက်တာတွေချိန်မြင့်လာတာနဲ့အမျှစစ်ဘေးတန်ခံနေရတဲ့စစ်ဘေးရှောင်ပြည်သူတွေများလာပြီးအကူအညီတွေလိုအပ်လာတယ်လို့ဆိုပါတယ်။ဒါကြောင့်ပြည်သူ့ညီညွတ်ရေးတပ်ဦးလှုံ့ဆော်ရဒေသတွေကစစ်ဘေးရှောင်ပြည်သူတွေကိုအကူအညီပေးနိုင်ဖို့လိုအပ်တာတွေဖြည့်တင်းနိုင်ဖို့ပြည်သူ့ညီညွတ်ရေးတပ်ဦးလူမှုကူညီရေးလုပ်ငန်းဌာနအရာရီလူငယ်များသမဂ္ဂ AYU ပြည်သူ့ဝန်ထမ်းများသမဂ္ဂ PSU မြို့ပေါင်းစုံဒီမိုကရက်တစ်လူငယ်ဖွဲ့ချုပ် ANYLD တို့ပူးပေါင်းပြီးစစ်ဘေးရှောင်ပြည်သူများအကူအညီပေးရေးအစီအစဉ်ကိုစတင်လိုက်တယ်လို့ဆိုပါဖွဲ့ကကြေညာထားပါတယ်။ဂျမတ်စေကောင်းဆောင်မြောက်လိုင်းရဲ့ဖက်စစ်တပ်တွေစစ်ကြောင်းထုတ်တာလေကြောင်းကနေပုံကျဲတာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခဲ့တဲ့အန္တရာယ်တွေကိုရှောင်ရှားနေရတဲ့အရာရီတိုင်းမကွေတိုင်းပဲခူးတိုင်းအနောက်ချမ်းနဲ့ပြည်သူ့ညီညွတ်ရေးတပ်ဦးရှိရာလူမျိုးစုဒေသတွေကစစ်ဘေးရှောင်ပြည်သူတွေကိုသာကူညီထောက်ပံ့ပေးမယ်လို့သိရပါတယ်။စစ်ဘေးရှောင်ပြည်သူများကူညီပေးရေးအစီအစဉ်လုပ်ငန်းအဖွဲ့ For Our Peoples အနေနဲ့စစ်ဘေးရှောင်ပြည်သူများကူညီပေးရေးနဲ့ဆိုင်တဲ့ကမ်ပိန်းတွေရမုံငွေရှာဖွေရေးအစီအစဉ်တွေလှုံ့ဆော်သွားမှာဖြစ်တဲ့အတွက်ပြည်တွင်းပြည်ပမှာရှိတဲ့မျိုးပေါင်းစုံပြည်သူလူထုအနေနဲ့တက်နိုင်သမျှကူညီထောက်ပံ့ပေးကြဖို့အဆိုပါဖွဲ့ကမြစ်တမ်းရက်ခံထားပါတယ်ရှင်။ထိုင်းနိုင်ငံနထိုပထုံခရိုင်ရှိ Bangkok Circuit Industrial Company Limited တွင်လုံလုံနေသောလုံသမား18ဦးအလုံးမထုတ်ခံရသဖြင့်တိုင်ကြားလာသည့်အတွက်သွားရောက်ကူညီဖြည့်ရှင်ပေးခဲ့တဲ့တဲ့ရင်းကိုဆက်လက်တင်ပြပေးပါဦးမယ်။ထိုင်းနိုင်ငံနခွန်ပထုံခရိုင်ရှိ Bangkok Circuit Industrial Company Limited မှလုံလုံနေတဲ့လုံသမား18ဦးဟာပိုင်ကျန်အော်ဒီတာရဲ့ထောက်ထားမဆုံးတော့ဟုဆိုကလုံမထုတ်ပယ်ခံလိုက်ရသည့်အတွက်ကူညီဆောင်ရွက်ပေးပါရန်တိုင်ကြားလာမှုပေါ်မြို့သားညီညွတ်ရေးအစိုးရလုံသမားဦးကြီးဌာနမှတာဝန်ရှိသူနဲ့ MHC မဟာမိတ်ဖွဲ့မှဖွဲ့ဝင်များလုံသမားများအားတွားရောက်တွေ့ဆုံခဲ့တယ်လို့တင်ပြရရှိပါတယ်။ပြည်စင်အားသေချာစစ်ဆေးမေးမြန်းခဲ့ရာလုံသမားများမှအလို့ဆောင်ဝင်ကလေးကလှုပ်ရှင်ပြောင်းခြင်းကြံခောက်လုပ်ရန်စေယုံစည်ရေးမှထံသို့တဦးလျင်ဘတ်3000နှုန်းဖြင့်ပေးသွင်းခဲ့ပြီးဖြစ်တော်လဲဆောင်ရွက်ပေးခြင်းမရှိ၍ဇူလိုင်လ15ရက်တွင်ပိုင်ကျန်အောင်တည်သွားပြီး work permit တက်တန်းတိုးမရဖြစ်ခဲ့သဖြင့်ထောက်ထားမဆုံတော့ရစေယုံတစ်ထည့်ပြည်သူမှအလုံးမစင်ခိုင်းတော့ပဲအလုတ်ထုတ်လိုက်ကြောင်းစစ်ဆေးတွေးရှိရတယ်လို့ဆိုပါတယ်။ဆိုပါပြည်စင်ကနခွန်ပထုံစဝါဒီကန်ယုံနှင့်အမှုခွင့်တိုင်ကြားပေးခဲ့ပြီးဆက်လက်ပြီးဇူလိုင်လ25ရက်နေ့၌ကျန်းဟန်ငယ်ယုံတွင် work permit တက်တန်းတိုးနိုင်ရဲ့လှုပ်ရှင်အမှုခွင့်တိုင်ကြားပေးခဲ့ပါတယ်။အခုလ25ရက်နေ့နခွန်ပထုံစဝါဒီကန်ယုံ၌လှုပ်ရှင်သတင်းနဲ့စီမာတို့မှကြံခောက်ချေဘန်9000စီအားလုံသမားလက်ဝဲထံသို့ပေးချေခဲ့ပြီးစေယုံမှလုံသမားများအားလုံမထုတ်ပေးလိုက်ခြင်းအတွက်လုံထုံမြင်နာချေဘတ်18048ဘတ်ကိုလည်းစက်တင်ဘာလ3ရက်မှာပေးအပ်ခဲ့သဖြင့်လုံသမားများရပိုင်ခွင့်ရှိသည့်ငွေကြေးစုစုပေါင်းဘတ်34148တိတိရရှိအောင်ကူညီဆောင်ရွက်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ရှင်နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ SDB အကောင့်ထဲသို့ SDB IM များမှတက်စစ်ငွေသွင်းငွေထုတ်ပြုလို့ရမှာအလိမ်အညာမမိစေဖို့သက်ဆိုင်ရာ IM များကသာကိုယ်တိုင်ချိတ်ဆက်လုပ်ကိုင်ရန်လူ့ခွင့်မျိုးရေး SDB ဘက်အသိပေးကြေညာတဲ့သတင်းဖြစ်ပါတယ်။ SDB အကောင့်ထဲကို SDB IM များမှတက်စစ်ငွေသွင်းငွေထုတ်ပြုလို့ရမှာအလိမ်အညာမမိစေဖို့သက်ဆိုင်ရာ IM များကသာကိုယ်တိုင်ချိတ်ဆက်လုပ်ကိုင်ရန်လူ့ခွင့်မျိုးရေး SDB ဘက်မှအသိပေးကြေညာပါတယ်။မိမိရဲ့ SDB အကောင့်ထဲကိုSDB IM များတက်စစ်ငွေသွင်းငွေထုတ်ပြုလို့ရမှာအလိမ်ညာမမိစေဖို့အတွက်သမတ်ချက်များကိုအထူးသဖြင့်ပြုပြီးလိုက်နာဖို့စက်တမလအတွင်းငွေဥပွင့်မျိုးရဲ့ SDB ဘဏ်ကအသိပေးဆိုပါရယ်ငွေဥပွင့်အကောင့် Deposit Browse IM List ကိုနှိပ်ပြီးနိုင်ငံလိုက်ဖြစ်စေ Social Media လိုက်ဖြစ်စေရွေးချယ်ပြီး သက်ဆိုင်ရာအရေးများကိုသာကိုယ်တိုင်ချိတ်ဆက်ပြီးငွေသွင်းမှုကိုအဓိကတိုက်တွန်းထားပါတယ်။ SDB IM တွေကို IM ချင်းနဲ့မှတိချရှာရင်သူသက်ဆိုင်ရာနိုင်ငံအလိုက် IM တွေရှိပါတယ်။ငွေသွင်းငွေထုတ်မယ်ဆိုရင်အရင်ဆုံး RM ကိုဆက်သွယ်တည်ပြတာပိုကောင်းပါတယ်လို့ SDB ဘဏ်အသုံးပြုသူတဦးကလည်းဆိုပါတယ်။ SDB IM အကောင့်မှန်ရင် user name ကိုစမ်းသပ်ဒုမရိုက်လိုက်ပါက verify RM ဖြစ်ကြောင်းတွေ့နိုင်မှာဖြစ်ပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ Jai to Dolling in Asu KRF မှာ Dolling တာဝန်ထမ်းဆောင်ရဲ့ရေပေါ်တင်များခေါ်ယူတဲ့သတင်းဖြစ်ပါတယ်။ Jai to Dolling in Asu KRF မှာ Dolling တာဝန်ထမ်းဆောင်ရဲ့ရေပေါ်တင်များခေါ်ယူနေတယ်လို့စက်တဘာလ6ရက်မှာသတင်းထုတ်ပြန်ပါတယ်။ကျွန်တော်တို့ Jai to Dolling in Asu KRF မှာ Dolling တာဝန်ထမ်းဆောင်ရဲ့ရေပေါ်တင်များခေါ်ယူနေပါတယ်။ဆက်အနာရှင်မြစ်ပြတ်ချေမုန်းနိုင်ရေးအတွက်လာရောက်ပူးပေါင်းတိုက်ပွဲဝင်ကြရန်ဖိတ်ခေါ်လိုပါတယ်လို့ဆိုပါတယ်။တော်လင်းအတွက်တိုက်ထူတော်လင်းအင်အားစု KRF တွင်တာဝန်ထမ်းဆောင်လို့တော့ရဲဘော်တများအနေနဲ့သက်ဆက်ရှိနှစ်မှ35နှစ်အတွင်းဂျမိုင်းကောင်းမှုပြီးရာဇဝတ်ပြစ်မှုများကင်းရှင်းသူတပွဲမှချမှတ်သောစီမင်းစည်းကမ်းများတိုက်လိုက်နာနေထိုင်နိုင်သူဖြစ်ရမယ်လို့ဆိုပါတယ်။ဒါပြင်ထမှတ်ပေးအပ်သောတာဝန်ကိုခြေပင်စွာထမ်းဆောင်နိုင်သူလည်းဖြစ်ရမယ်လို့ဖော်ပြပါတယ်။သိစိတ်မေးမြန်းလိုပါက Facebook Page Messenger တွင်ဆက်သွယ်မေးမြန်းနိုင်တယ်လို့ Site to Revolution Force KRF ကဆိုပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio Energy သတင်းတော့တာဂီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနေ့ပြန်စက်တင်ဘာလ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်ချင်းဒီမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူးထနိုင်ပြီးအနောက်တောင်မုတ်တုံလီဟာအာအထင်တင်ကနေအာကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကံယူရန်ရခိုင်ကံယူရန်မြို့ဝကျောမော်ဒေသနဲ့မုံတမခွေတို့ဘက်မှာအနောက်တောင်ဘက်ကလေဟာတနအီကို10မိုင်ကနေမိုင်-20ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။မိုးချင်းတွေကတော့နေပြည်တော်မကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးစကိုင်းတိုင်းနဲ့မန္တလေးတိုင်းတို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပါတယ်။မကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာခုတကတော်လိုင်းကြပြအစီအစဉ်မှာဝင်းမင်းခိုင်ရေးဖွဲ့ထားပြီးဝေဦးမိုးခန်းစားရွတ်ဖတ်ထားတဲ့ပုံကံသူနဲ့တရားသူကြီးဆိုတဲ့တော်လိုင်းရေးကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်ပုံကံသူနဲ့တရားသူကြီးသူအခန်းထဲဝင်လာတော့ငါတို့မတ်တရက်အယူအသင်ပေးရတယ်လှုပ်ထုံးလုံနည်းတွေအတိုင်းအဆင့်ဆင့်ပြီးခဲ့ပြီးပြီမို့လို့ဒီအခန်းနဲ့ငါလာရတာဒါနောက်ဆုံးပဲဖြစ်လိမ့်မယ်စေရီကစာရွက်စာတန်းတစ်ထပ်သူ့ရှေ့ချထားပြီးတဲ့နောက်တိတ်ဆိတ်ညီတဲ့အစီပြန်ဖောင်းကားသူ့မျက်နှာကိုဘူးတဲ့ကတ िश ူးတစထုတ်တုတ်ရင်အဝင်တကားကိုလှမ်းကြည့်အိမ်တွေရရတစ်ချက်တန်းနေနောက်တစ်ချိန်တိုက်ကက်နိုင်ကိုမော့ကြည့်နေတော့လူတစ်ယောက်ခက်မှန်မှန်ပဲဝင်လာတယ်စာရွက်ခေါက်တစ်ခုသူ့စပွဲပေါ်ရောက်လာတယ်။စာရွက်ခေါက်ကိုဖြန့်ချလေချောင်းတစ်ချက်ရှင်းဩစာရှိတဲ့အတန်နဲ့အမိတ်ဒီဂရီကိုဖတ်ပြတယ်။တရားသူကြီးအလုံးဆိုတာစာဖတ်တက်ရုံပဲလိုအပ်တဲ့အလုံးအမျိုးအစားလို့ငါတို့ဘယ်တုန်းကမှထင်မထားမိခဲ့ကြဘူး။ဝင်းမင်းခိုင
်ဗီဒီယိုညူဂျီမှဆက်လက်တင်ပြနေပါတယ်ဒီနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တိုင်းအသားဘာသာစကားထုတ်လွှင့်မှုစီစဉ်မှာရာခေလကဝါဘာသာနဲ့တပတ်တွင်းသတင်းများကိုထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။တောက်ကံဘမစင်စကလတ်စနံပမတယမကေဘလိုက်ဘွေကန်ကီအော့စမက်တစ်ဂရိုင်းကရောင်းလိုက်စတန်တဗန်တွဲခိုင်းကရချက်ဖန်အန်ယူဂျီတူကအမောရာခေလဟိစတန်တကြီးကနေကဒရာထိန်တငါဖွန်နုံကရခေစတင်ပါတိစငိုင်းချွတ်ကြအမျိုးသားညညရဲ့အကျူရပလကရစတွေမန်ပလပရိုက်ဖုန်တင်ချပ်ရစမာအောင်မိုက်ပငချွတ်ကြဂျပန်ကန်ပလကရဥယောပါတမကဂျယူကန်ကြမန်ပွန်ဒီယူကန်ကြကရယောတိပပလီကလိုက်စတန်ဂျွန်နန်ဖန်မောကရုံကရယောကပေါ်ရတ်ကကနေဖုန်တင်ချပ်ရစမာအောင်ကနေကရပေါက်ယမ်အင်းပကြွိုက်တခမ်ခဲဆွန်ကပြန်မန်မြန်မာကန်ကြမန်အန်အာမိုက်ကရအီရမ်ရီကရ นับยามกับยางก่อนปีหาไปโหนสดสางฝนต่อกีกระเติมกระจอยชุกหมอบนดียุกันจอกระกุมสนอันตเตหรือใครอันปมอจุบจอจปงไก่กระดาปลากระอุยปาตมกากันเน่สนกระปลอยกระยาอ้อมปมอกระปนตีเมืองดิโมครีซีสดสางไอปนติเตือปลักไข่ตีไม้กระดาปอกแยมเอียนกระปจุจากันจอเมืองยามากิติยูปนที่อุดมากิตาอ้อมปมอกันจอกระปนกระรากระซีกันจอกระชันยอกสดสางปนกุยกระเสียงอิติยุตตาปนที่อยู่กันจอกระกุมเตเตสตังราจิจิกันเนกระอิรัมริสีมาปาวตีไม้กระตุกไตปาวตีอยู่กันจอเอ็นกระคอกระจอห้าห้อยปอกแยมตีเลือกให้อ่านพันมอจุบจอปลักกระสตรีปมอจุบจอหลุมฟงติงตาเชนเลอังต่อรังเรากระดาคิดสติมาพันสง่าเฮปมอกันจอกระเย็นอมปมอลูสกาเอกระปอกแยมเอ็นปุยปะกลายการโลเอ็นไข่กุยจูตะจ่ายนมกระปอกแยมเอ็นปมอกันจอจะกายกระปุเซิงอังปนดิปลอยกระปอกแยมเอ็นปมอกระปุเซิงคันกีอังกุยกระสตูทอแมติงสงสังปนกุยกระตีกิติอุดสงสังปนกุยกระครังกิสออฟซิปรอมปนดิมุดปุยไปอยู่กันจอเมืองตะตีตะลายกระปอกแยมเอ็นสงสังปนกุยกระอีรอมฮิสิมาปาลตีพันเอกลายการโลเอ็นกุยกระเย่ยังมกนั้นพันิสเมติยูกุยกระนูกระเจนเตตียังมกนั้นสงสวยเอยังกุยกระนูกระเจนเมติงก็สงสังปนตุกไตปอตีสงสวยไม้สงสังปนเอรอมริสมาปอตีหัวห้อยปอกยามตีกระนายรุมปลายกันแน่ยังยาวปะติงแขนขีสงสังเลือดติงดีไข่เอ็นไม้สงสังปนหมอตียังยาวปะหม่อมสงกระปอกยามเอ็นปลักระกูจืออังอาเอจอตีแฟกระนายรุมปลายจอตีต่อเรียงคอมอุยคอมเร่งหัวห้อยปอกยามปะมอวงติงชอบตัดเธอแน่อังอาเฮ้สร้างลุยจืดจืดกันแน่จะชอบไก่เมืองฮอตาชินเจฟินไม้ประมอจุดจอล้มวงติงชอบปลักระเมืองอินเดียไม้ประมอจุดจอแลนด์มันปุยสุกซากตาแม่ออนไลน์ครอมที่อยู่กันจอกระหอขวานโซนกันจอเมืองมันพันหมอเมืองมันกันแน่ปอกแยมเอ็นมอเกิลไฮกุยกระตุ่มใต้ตับแลนด์มันปุยสุกซากกันแน่กระปจอกิเดียวกันจอปลักระผิดกับยังกวนปีหอบไปโหนมอกระลาดกระกลางยามอกนั่นพันหมอเมืองปลักปลายกันแน่รอบเรียมอันปุ่นที่โตกระแลนด์รอมกับยังนอแม่ทิงก็นอก็อังกุยกระลาดกระกลางเลือกไฮสงสังปุ่นกุ้ยกระเป๋าหนักปลักระเมืองมันที่ต่อลุเรนกับยังนอปุ่นที่ปลีกการไลฟ์สไตล์เองกระดาจัสติฟอร์มยามาตะเตะพันหมอจะชอบไก่เมืองปลักระเมืองห่อแกเน่ครอมที่อยู่กันจอกระปุ่นปองตีไม้ประมอจุดจอตับแลนมันปุ่นสุกสากตามแม่ออนไลน์กระดาเฟ้งตียันจินปุ่นที่อยู่กันจอกระกุมโซนกระดาเมืองรามเมืองกันจอกระกุมกีแกเน่ปุ่นที่อยู่กับเกี่ยวกันนิวส์แลนด์ปลักระเมืองอินเดียตะเตะตะลายไม้ประมอเมืองรัสเซียเฮ้อมปมอกันจอกระกุมกิกันแน่กันจอกระกะจงกระปึ้งมังสงสังปนกุยกระเชนจอกกระหอกควานสโนกอสเมติลูกกระตึมกระจอยปลักระมังหออมปมอกันจอกระพยุกีปลักระสตรีสงสังปนเนกุยกระกะจงปนที่อยู่กันจอลูกชอบตะตีตะลายปลักระมังยามาอังอาก็ประชังไม้กันจอเกรงนายมออังอาไม้ปลักระปะเติมกุจิกุปอกอังอาก็สงสังแนเปานักกิดปอกเติมไม้กระปอกแยมอินร้องกระไปอยู่กิกับยางตับแลนมันปุยสุกสักกันแน่มอกระลัดกระกลางซ้นกวนปิหาไปโหนมอต่อกิเรียงกับยางตับแลนมันปุยสุกสักนอกิกอให้ปนดีจีเอยาวเตเตเลือกให้อ่านปมอปลักระเมืองอินเดียวงติงชอบคันคีกระดากระกลุ่มเอ็นปมอจุบจอมไม่ออนไลน์ไม้ปะกุยพื้นกลอมปลักระสตุยปลักระกังดิเซนงอเรียงเรียปลักระกุจิอมปมอปลักระสตุยกันจอกระกะจงส่วนสังในกุยกระติงคลังกินอกิปาวที่อยู่กันจอกระกุมพันหมอปลักระกันจอเกรงในอังอาโกส่วนสังในต่อกิติกันจอกระเติมกระจอยปนที่ต่อกระต่อทองส่วนกีอยู่กันจอกระกุมเตติสังเอ็นมอลาสังปะต่อจุบจอไปอยู่การขันกระจักพังแอนยูจิข้าวายญาติเป็นของไลสังเอ็นแกไปกุยกระฟาร์มฟารีไม้แกมอกระพลัดประเกรงติดต่อทางไลน์กับสไตล์ที่มาสนกับดอกบุ๋ยเฮ
ဒီကနေ့ကတော့ဒီညနေပဲ Radio and Music ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio and Music ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6MHz တို့မှာဓာတ်ရိုက်ဖမ်းယူပါ နာဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါ